မှာတော့လွန်ခဲ့တဲ့ရက်ပိုင်းတွင်ကတက္ကသိုလ်အကြောင်းတစ်ခုမှဆွေးနွေးစကားပြောဖော်ပြပွဲလုပ်ပြခဲ့တဲ့အကြောင်းကိုပြန်ပြီးတော့ပေါက်တယ်ချကျင်တာပါ။အဲ့ဒီမှာခေါင်းစဉ်ကတော့တက္ကသိုလ်ကျောင်းသားတွေရဲ့တန်ဖိုးဆိုတာကိုပြောပြပါတယ်။တက္ကသိုလ်ကျောင်းသားတွေရဲ့တန်ဖိုးဆိုတာဘာလဲ။အခုတက္ကသိုလ်ကိုတက်နေကြတဲ့ကျောင်းသားတွေဟာပတ်ဝန်းကျင်ရဲ့ဘလို့တန်ဖိုးထားမှုကိုခံရတယ်ဆိုတာကိုခေတ်ဆက်ဆက်နဲ့တလမ်းမီတလောက်ပြောပါတယ်။ဟိုးကိုလိုနီခေတ်တခါလွတ်လပ်ရေးခေတ်နောက်ပိုင်းအဆက်ဆက်ပြောင်းလာတဲ့ခေတ်တွေထဲမှာတက္ကသိုလ်ကျောင်းသားများအပေါ်ကိုအရက်ထဲကပြည်သူတွေကဘလို့သဘောထားကြကြသလဲဆိုတာကိုကျွန်တော်အရင်ဆုံးပြန်ပြီးတော့အတိတ်ကိုပြန်ပြောပြပါတယ်ပြောရရင်တော့အခက်အဆက်ဆက်သာပြောင်းလာတယ်တကယ်လို့ကျောင်းသားတွေပုံမှာတံမိုးထားခဲ့တာအနည်းနဲ့အများသာကွာတယ်တကယ်တော့တံမိုးထားမှုအထက်လျောက်ရှိခဲ့တယ်ဆိုတာကိုကျွန်တော်ပြင်ပြခဲ့တာပါအရာထဲမှာတကယ်လို့ကျောင်းသားတယောက်ကျောင်းသွားပြီဆိုရင်အဲ့ဒီအရာထဲကလူတွေရဲ့အကြည့်သူတို့ရွယ်သူတွေအပြင်ကိုအနောက်ငယ်တဲ့မျိုးဆက်တွေရဲ့အငေးတွေဟာအားကြတဲ့အကြည့်တွေပါအဲ့ဒီလိုပဲလူကြီးသူမတွေကလည်းဒါဟာဖြစ်ရင်ငါတို့ရဲ့အနာဂတ်ပဲလို့အလုံးသဘောတူထားတာပါရေဝရရှိသလိုချွင်းချက်တော့ရှိတာပေါ့အဲ့ဒီထဲမှာမျောလင်းစရာမကောင်းတဲ့ကျောင်းသားတွေရှိပေမဲ့ဒါကအနည်းစုပါညာစုကတော့ငါတို့ရဲ့အနာဂတ်ဖြစ်တယ်ဒီဟာကအရက်ထဲကကလေးတွေအတွက်နမူနာယူစရာဖြစ်တယ်ဆိုတာကစပြီးတော့သူတို့ကိုတံပိုးထားဆက်ဆံကြပါတယ်အဲ့ဒီခေတ်တွေမှာသူတို့ဟာရှေ့အနာဂတ်ကိုတာဝန်ယူမဲ့သူတွေခေါင်းဆောင်မဲ့သူတွေဖြစ်နေတော့ကောင်းဆောင်ဆိုတာကတော့ဘာညာကိုပြောတယ်ဆိုတော့ဒီယာရုအဖြစ်အုတ်ချုပ်ရေးပိုင်းတစ်ခုလည်းမကပါဘူး။နေပယ်အသီးသီးမှခေါင်းဆောင်ကြမဲ့လူတွေလူမှုရေးပညာရေးပရာဟိတရေးစီးပွားရေးပညာရေးဆိုင်ရာဘာသာရေးဆိုင်ရာစသဖြင့်ခေါင်းဆောင်တွေဖြစ်လာမဲ့သူတွေအဖြစ်တံမိုးထားပြီးတော့ဆက်ဆံကြတာကိုပြောပါတယ်။အဲ့တော့အဲ့ဒီခေတ်တွေကဦးစားပေးတယ်။ဒီကျောင်းသားတွေအတွက်ကိုအရင်ပထမစဉ်းစားတာမျိုးကနေပြီးတော့တွေးပါတယ်။တာမန်ဘတ်စကားပေါ်ယထားပေါ်မှာအဲ့ဒီကျောင်းသားတွေခြီးသွားတဲ့အခါကျောင်းသွားတဲ့အခါကျောင်းပြန်တဲ့အခါတွေမှာသူတို့ကိုမထင်မဲ့မြင်မပြုတ်ဝတ်ပါဘူး။ကားကလက်မှတ်ရောင်းသူတွေကအစယထားဘောပါတဲ့လူတွေကအစတလေးတစားလို့ပြောလို့မရတော့မှအရေးတယူဆက်ဆံခဲ့ကြခံခဲ့ရတာပါ။အဲ့တော့တမိုင်းချောင်းမှာဒီလိုရှိခဲ့ပေမဲ့နောက်ဆုံးကျောင်းသားတွေရဲ့ခံစားချက်ကိုမေးတဲ့အခါမှာသူတို့ခင်မှာတော့တံမိုးရော့သလိုခံစားရတယ်လို့ယင်ဖွင့်လာတာမျိုးတွေရှိပါတယ်။အဲ့တော့ဘာကိုဖြစ်သွားရတာလဲ။ကျောင်းတစ်ကျောင်းရဲ့တံမိုးကအဲ့ဒီကျောင်းရဲ့ကဘာကြီးမှာအဆင့်ဘယ်လောက်ရှိတယ်ဆိုတဲ့စံနှုန်းနဲ့တတ်မှတ်တာတွေဒါတကယ်ရှိပါတယ်တော်တော်များများသောနိုင်ငံတကာကျောင်းများမှာကဘာတက္ကသိုလ်ရဲ့ဘယ်အဆင့်ရှိတယ်ဆိုတော့ကိုဖော်ပြတာတွေရှိပါတယ်နောက်တစ်ခုကတော့အဲ့ဒီကျောင်းရဲ့တမိုင်းကျောင်းမှာအဲ့ဒီကျောင်းကဘယ်လိုထင်ရှားခဲ့တယ်ပြောင်မြောက်ခဲ့တယ်တမိုင်းကျောင်းတွေရှိခဲ့တယ်ဘယ်လိုပုံစံတွေထွက်ခဲ့တယ်သူတို့တွေကဘယ်လိုဥဆောင်ခဲ့တယ်ဆိုတာကလည်းအဲ့ဒီတက္ကသိုလ်ရဲ့တန်ဖိုးကိုတစ်ခုတတ်မှတ်လို့ရပါတယ်နောက်တစ်ခုကတော့တက္ကသိုလ်ရဲ့တည်နေရာအခြေခံအဆောက်အအုံတွေဘယ်လောက်ဖူလုံလဲဆိုတာမျိုးပါတည်နေရာလို့ပြောကြလို့ရှိရင်တစ်ခါတုန်းကတော်ကိုနှင်းသလိုအနှင်ခံခဲ့ရတဲ့ကျောင်းတွေရှိခဲ့ကြောင်းကိုမှတ်မိကြမှာပါ။ရည်ရချက်ကပါလေ။ကမ္ဘာနိုင်ငံတွေမှာမျိုးနဲ့ဝေးတဲ့တက္ကသိုလ်တွေရှိတယ်။အရေးသွေးပြည့်တယ်မှန်ပါလေ။ဒါပေမဲ့အဲ့ဒီတုန်းကစောက်ခဲ့တဲ့စိတ်စေတနာနဲ့ရည်ရချက်ကဝေးရင်ပြီးရောကွာဆိုပြီးတော့ကန်ထုတ်လိုက်တာမျိုးတော့မဟုတ်ပါဘူး။အဲ့ဒီကျောင်းတစ်ကျောင်းဟာမျိုးလေးတစ်မျိုးနဲ့ညီတူအောင်လို့အစအစအရာရာပြည့်စုံအောင်ဖန်တီးပေးထားတာပါ။အခုတွေ့နေရတဲ့ဟိုးလက်ွက်ထဲကဟိုးမျိုးအပြင်ကအစွန်အပြားကတကယ်ဇဏဘုတ်ကြားထဲမှာဖြစ်တယ်လို့ပြစ်ထားတာမျိုးမဟုတ်ပါဘူးအစအစအရာချုံငဲ့နေပြီးတော့အဲ့ဒီအကြောင်းတွေကိုတည့်ရတာအားငယ်တဲ့ခံစားချက်မျိုးဖြစ်ရတဲ့အကြောင်းမျိုးမဟုတ်ပါဘူးကဘာတက္ကသိုလ်တွေကမြို့ပြင်မှာစုတည်တိုင်အောင်ပြည်စုံတဲ့အထောက်အပံ့တွေရှိသလိုကောင်းတဲ့အစဉ်အလာတွေလည်းပြည်စုံနေပါတယ်တဖန်ပြောရမယ်ဆိုလို့ရှိရင်အဲ့ဒီမြို့တွေမှာတက်ဆိုင်ရာပြည်နယ်တွေမှာရှိတဲ့အပိုင်းဝိုင်းအသီးသီးကဆိုလိုတာကတော့ဗျာစီးပွားရေးဆိုင်ရာဒဏ္ဍာရီကောင်းသူတွေရောအုပ်ချုပ်ရေးဘိုင်းတွေရောဒီမြို့ရရဲ့ community ခေါ်တဲ့လူအဖွဲ့အစည်းကိုဥဆောင်လူတွေကတော့တာမူးထားပြီးတော့အမြဲဖြည့်ဆည်းနေတဲ့အကြောင်းတွေပါအဲ့ဒီအကြောင်းတွေမှာလိုအပ်တဲ့သုတေသနလုပ်ငန်းတွေဟာအစအကြောင်းရဲ့လေပတ်မှုအတွက်ဝန်ပြီးတော့တာဝန်ယူကြပါတယ်အဲ့ဒီအကြောင်းသားတွေရဲ့ပြစ်ချင်တဲ့စန္ဒာတွေညီမန်းကြက်တွေပြီးတော့စွန့်ရင်ပြမယ်ဆိုရင်အားလုံးကဝန်ပြီးတော့ညီတော်မြောက်ပေးကြပါတယ်ငွေအားဖြင့်သော၎င်းခန္ဓာကျပ်ခြင်းသော၎င်းလူအဖွဲ့အစည်းတစ်ခုလုံးနဲ့မိတ်ဆက်ပေးတာမျိုးတွေသူတို့လုပ်နိုင်ကြပါတယ်ဆိုလိုတာကအဲ့ဒီအကြောင်းတွေမှာကျောင်းသားတွေဟာအနာဂတ်တရားလင်းတောက်ပြီးတော့ယုံကြည်မှုတွေအပြည့်ရှိတယ်ကိုယ့်ကိုယ်ကိုယုံကြည်မှုရှိတယ်ဆိုတော့တန်ဖိုးရှိတယ်လို့ခံစားရပါတယ်အဲ့တော့ကျွန်တော်အများအားပြောနေတဲ့စကားအတိုင်းပါပဲအခုတစ်ခါတော့ကလေးတွေမှုတ်တော့ဝင်တဲ့တက္ကသိုလ်ကျောင်းသားတွေဖြစ်လာတာပဲကြွားပါတယ်တန်ဖိုးထားပြတဲ့ခါမှာသူတို့တန်ဖိုးရှိအောင်အားထုတ်ကြပါတယ်အဲ့တော့ဒါကြောင့်မို့လို့သူတို့စီကထွက်လာတဲ့ကျောင်းသားတွေဟာကိုယ်တင်နေရတဲ့ဘာသာရပ်တွေအပေါ်မှာနားလည်လာတော့ပြန်ပြီးအသုံးချနိုင်တဲ့အစွမ်းတွေရောရှိနေကြတာပါအောင်လက်မှတ်တစ်ခုကိုရရင်ပြီးရောအလုတ်ခွင်ထဲမှာ CV ခေါ်တဲ့ကိုရေးအချင်းကိုဖြည့်တဲ့အခါမှာတကြောင်အထောက်အကူဖြည့်ရုံမျိုးနဲ့မလုံလောက်ပါဘူးအဲ့ဒီလိုလဲဘယ်သူမှမယူရကြပါဘူးအခုတက္ကသိုလ်တွေမှာလက်ရှိတက်နေတဲ့ကျောင်းသားတွေရဲ့ခံစားချက်တွေကိုနားထောင်ပြီးတကလာကျွန်တော်တို့ရဲ့တက္ကသိုလ်များဟာကဘာတက္ကသိုလ်များနဲ့ပုံတံတူအောင်အနှစ်သာရပါညီအောင်ကျွန်တော်တို့များကကြိုးစားကြအောင်မယ်ဆိုတာအဲ့ဒီအပိုင်းမှာဝိုင်းပြီးတော့လေးနဲ့ပေးကြဖို့က ရောင်းသားတွေကလည်းဒီချက်ကိုသဘောတူပါတယ်ဆိုတာကိုပြန်ပြီးတော့မျှဝေပါတယ်